နိုင်ငံတကာနိုင်ငံဟာတယံစာတရီထုတ်ယူရောင်းချနေပြီးသဘာဝကိုပြန်လည်မထိန်ကြီးနိုင်ရင်အဲ့ဒီနိုင်ငံဟာတယံစာတကျင်စာတင်းတဲ့နိုင်ငံဖြစ်ပါတယ်။တခြားအရေးကြီးတဲ့ကဏ္ဍတွေကိုမျက်ကွယ်ပြုပြီးမိုင်းတွင်လုပ်ငန်းသစ်တော်ရေနံနဲ့စွန့်ရင်စတဲ့တယံစာတတွေနဲ့ပဲတိုင်းပြည်ဝင်ဝေရအောင်ရှာတာဟာတယံစာတကျင်စာတင်းမဲ့ကနေဦးချီလန်းဖြစ်တယ်လို့လည်းလေ့လာသူတွေကပြောပါတယ်။နော်ဝေတက္ကသိုလ်သိပ္ပံနဲ့ဤပညာနဲ့နိုင်ငံတကာငြိမ်းချမ်းရေးသုတေသနအဖွဲ့ကသုတေသီတူဖြစ်တဲ့လူဂျာလာကတော့သဘာဝတယံစာတကိုမိခိုအားထားရတဲ့နိုင်ငံတွေဟာတခြားနိုင်ငံတွေထက်လက်နက်ကန်ပဋိပက္ခပိုဖြစ်ရတယ်လို့ထောက်ပြပါဗျ။အမေရိကန်ပြည်ထောင်စုအခြေစိုက်ဝီလ်ဆန်အဖွဲ့က New Security Beat ဆိုတဲ့သဘာဝပတ်ဝန်းကျင်ပြောင်းလဲရေးနဲ့လုံခြုံရေးအစီအစဉ်ဘလော့မှာသဘာဝတယံစာတတွေကိုချုပ်ကန်နိုင်လိမ့်မယ်လို့မလုံးတွေရှိနေသမျှကာလပတ်လုံးမြန်မာနိုင်ငံမှာရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးရနိုင်မှုကက်ခဲလိမ့်မယ်လို့ဆောမရှင်ဂျေဘန်ဆန်ကပုံသက်ပါတယ်။ဆယ်စုနှစ်တွေချီကြာဖြစ်ပွားနေတဲ့စစ်ပွဲတွေအဆုံးသတ်စေဖို့တနိုင်ငံလုံးအပြစ်ကရစဲရေးဆိုင်ရာစာချုပ်မူကြားမှာအချက်လက်တွေကို UPWC ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းကော်မတီနဲ့တိုင်းသောလက်နက်ကိုင်ဖွဲ့တွေရဲ့ NCCT တနိုင်ငံလုံးအပြစ်ကရစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့တို့ပြီးခဲ့တဲ့လကုန်ပိုင်းမှာသဘောတူညီလိုက်ကြပါတယ်။တစ်ဖက်မှာလည်းမြန်မာစစ်တပ်ဟာလက်နက်ကင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့ MNDAA မြန်မာနိုင်ငံလူမျိုးစုများဒီမိုကရေစီတပ်ပေါင်းစုနဲ့ GIA ကချင်လူမျိုးရေးတပ်တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာပါ။ကိုကံဒေသနဲ့ကချင်ပြည်နယ်ကတိုက်ပွဲတွေမှာအကြဆုံးတွေကလည်းယာနဲ့ချီရှိပြီးအရက်သားသသိန်းလောက်လည်းစစ်ပေးရှောင်ရတာမို့နေရက်ကဆန့်ခွာထွက်ပြေးရပါတယ်။ဆောင်းမရှင်က Blood Teak သွေးစွန်းကျွန်းသစ် How Myanmar's Natural Resources Flow Ethnic Conflictsတိုင်းနာပြည်ပခရီမှာမြမတင်ရန်စာတရီဘယ်လိုမီးလောင်ရောက်လေးပင့်လေးတယ်ဆိုတဲ့ခေါင်းစဉ်နဲ့တင်ရန်စာတရီကိုချုပ်ကင်နိုင်မှုပြည်ပခရီဆုံးကမတိုင်နိုင်တာကိုသုံးသပ်ပါတယ်။တကယ်တမ်းပြောရရင်မြမနိုင်ငံကသဘာဝတင်ရန်စာတရီဟာလက်နေနဲ့ငြိမ်းချမ်းရေးလဲလိုက်ချိန်ကစလို့ပို့လို့ပြုံးတီးသွားတာပါ။ရှီလီလုံးလူလူအေးတော်ဘုံကြီးနောက်ပိုင်းကအခြေအနေတွေကိုအမေရိကန်ပြည်ထောင်စုဂျော့ချ်တောင်းတက္ကသိုလ်အရှလီလာရေးပညာဌာနကဒေးဗစ်စတိန်ဘတ်ကဘာမှမြန်မာမြန်မာနိုင်ငံ what everyone needs to know လူတိုင်းဘာသိဖို့လိုတယ်လဲဆိုတဲ့စာအုပ်မှာထက်သွင်းရေးသားထားတယ်လို့ပြောပြသူကပေါဝင်းကျင်ဟွာဒီဦးမြင့်စောရေပါ။အ
ောက်ထဲမှာ social link 26နှစ်မှာနိုင်ငံအခြေအနေတွေတော်တော်ဆိုးသွားသွားတယ်ဒါပေမဲ့တဘောပေါဝင်းကျင်လေးတော့ဂျန်ခဲ့တယ်ဒါပေမဲ့အဲဂျန်ခဲ့တဲ့တဘောပေါဝင်းကျင်ကိုနောက်ထပ်တက်လာတဲ့စစ်အစိုးရလက်ထက်20မှာဟိုကုန်သားတလောက်နီးပါဖြုံးနှီးပြစ်ခဲ့တယ်ဆိုတော့သူမှတ်ချက်လေးတခုတော့ကျွန်တော်သတိရတယ်ပြန်ကြည့်ရင်အဲ့ပုံစံတိုင်းအဲ့အနေထားအတိုင်းပဲဖြစ်ခဲ့တာဟုတ်ဒီ net 20မှာတော့တော်တော်ကိုစိုးစိုးဝါးဝါးကိုထိခိုက်သွားကြညံ့သွားကြတော့ဗော
1989ခုနှစ်မှာကမ္ဘာစီးရဲဆုံးနိုင်ငံစီးရင်ဝင်သွားတဲ့မြန်မာနိုင်ငံဟာရှစ်လေးလုံးအရေးတော်ဘုံကြီးချုပ်ငင်းသွားရတဲ့နောက်တကြော့ပြန်စစ်အာဏာသိမ်းပြီးချိန်ကစလို့တိုင်းပြည်ကတယံဇာတမှန်သမျှရှိသမျှအကုန်ထုတ်ရောင်းတဲ့နိုင်ငံဖြစ်လာပါတယ်88စစ်အာဏာသိမ်းပြီးလို့မရှိမနှောင်းမှာပဲကရင်ပြည်နယ်ကတစ်တွေခုတ်လဲရောင်းချနေတာတွေကိုစစ်အစိုးရပိုင်းသတင်းစာတွေမှာဖော်ပြထားတာပါလေလာသူတွေကတော့ပြပဝေမွေရယုံနေမကလက်နက်ကင်အဖွဲ့တွေခေါအောင်နဲ့တော်တွေလဲပြုံးသစ်မောင်ကိုသမားတွေစီကစစ်ကြေးမကောက်နိုင်တဲ့အတွက်ရံမုံမွေလဲထိခိုက်အောင်ဆောင်ရွက်တာလို့ပြောပါတယ်ကချင်ပြည်နယ်ကတစ်တွေလဲကုန်သွားတယ်လို့ပြောလာသူကမျက်မြင်ကြုံတွေ့ခဲ့ရပြီးအခုမန္တလေးမှာနေထိုင်နေတဲ့ဦးတန်းစောညွန့်မဲဖြစ်ပါတယ
်ကမန်နေဇာဘောဒီဘက်ကြတော့တတော်တွေပဲခုတ်ပြီးတော့တရုတ်ပြည်ဘက်ကိုတွန်းတာပေါ့အဲဒီငင်းငယ်တက်ဖွဲ့တွေကအဲဒီကိစ္စတွေကရင်းနှီးမကြတော့စစ်ပွဲတွေဖြစ်နေတော့ဟိုတက်ကနှစ်ဖက်စလုံးပေါ့နော်ဆိုးရဘက်ကတော့တဘုံဘက်ကတော့ခုတ်လို့မရဘူးလေခုတ်လို့မရှိဘူးပေါ့အဲဒီလိုငင်းငယ်ရလိုက်တဲ့ခါကျတော့ဒီတက်ဖွဲ့တွေရက်တည်ဖို့တော့ကဒီတော့ခုတ်ပြီးတော့ရောင်းရတာဟုတ်ရောင်းရတယ်ဆိုတော့ဒီငင်းငယ်ကြီးကတော့တောင်ကူရကူစလာပေါ့နော်ဘုခင်းကလည်းငယ်ယူရကလာနေပြီးတော့သူကနေထောင်းလို့ဆိုဒီစနေဆယ်လုံးတစ်ခုတည်းဆိုတော့လေကိုကြောင်သွားတာပေါ့ကချင်ပြည်နယ်အရှိမြောက်အပေါ်ဆုံးဟိုဘက်ဖီမော်လို့ကမ်ပိုင်းလို့အဲ့ဒီကနေပြီးတော့နောက်တောင်ဝါတောင်ကြားလို့အဲ့ဒီအောက်ဖက်ကမ်ပိုင်းဒီလိုပေါ့တော့အခုကွန်တိုရေးအပေါက်ဖြစ်နေအဲ့ဒီဘက်ဒီပေါ့နော်အဲ့ဒီဘက်ဒီကတစ်ခုပြီးတော့ရောင်းပြီးတော့ရက်ဒီကြတော့ရက်ဒီကြတော့အဲ့ဒီမှာတတော်တော်တီတော်တော်လေးတုံးပြီးသွားတာပေါ့ဗျာအဲ့ဒါကတော့ဒါအချင်းပြင်းရချင်းပြီးပေါ့
တရုတ်မြန်မာနယ်စပ်ဟာမြန်မာကျွန်းနဲ့တမာရီကိုတရုတ်နိုင်ငံဘက် တရားမဝင်တင်ပို့တဲ့မှောက်ကိုလမ်းကြောင်းဖြစ်ပါတယ်။မြန်မာနိုင်ငံကနေတရုတ်နိုင်ငံကိုရောက်သွားတဲ့သစ်အများစုဟာတရားမဝင်သစ်တွေဖြစ်နေပြီးဘိန်းဆိုင်ပြိုးရေးကလည်းဝင်ဝေရနေကြတာပါ။သစ်မှောက်ကိုကြောက်မဲ့မှောက်ကိုဘိန်းမှောက်ကိုဆုံးသက်စေဖို့ဒီလိုတရားမဝင်တင်ပို့နေတာတွေကိုမြန်မာအစိုးရရောဒီကိစ္စမှာပါဝင်ပတ်သက်တဲ့အဖွဲ့တွေနိုင်ငံတွေကပါနှိမ်နင်းမှုဆောင်မရှင်ကအကြံပေးပါတယ်။ဒါပေမဲ့ဒေသဆိုင်ရာတွေအစိုးရတွေပါဝင်ပတ်သက်နေသူတွေအတွက်အမျက်မျိုးမျိုးမျက်မျက်ရနေတဲ့အတွက်အကောင့်အထက်ဖော်ဖို့ခက်မယ်လို့ဆိုပါတယ်ဒီလိုနဲ့တယန်ဇာတဂျင်ဇာဆက်ကွင်းကလွတ်မြောက်ဖို့မလွယ်ဖြစ်နေပါတယ်ရှင်